တော်ရရှိမြတ်မြဒီကနေ့ခရိယန်ဝေယေရှုခရစ်တော်ကယ်တင်ရှင်သခင်ဖျားကိုတကယ်ပဲချစ်မြတ်နိုးကြပါရဲ့လားပါဇက်ကတော့ချစ်ပါတယ်ပြောပြီးအပြောမဟုတ်တကယ်လက်တွေ့အလုံးနဲ့သက်တည်ပြနေကြပါရဲ့လားသင်ဤသားသမီးအချို့တို့သည်သမာတရား၌ကျင်လည်၍နေသည်ကိုငါတွေ့ရသောအခါအလွန်ဝမ်းမြောက်၏လို့ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး၁အခန်းငယ်၄ကနေအခန်းငယ်6အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။အချို့သာလျှင်တမန်တရား၌ကျင်လည်ပါတယ်။ယေရှုဖျားကိုချစ်တယ်ဆိုရင်သူ့ရဲ့မိဆွေတော်မူချက်တွေကိုကျင့်ဆောင်ရမယ့်အကြောင်းရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး၁အခန်းငယ်၄ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုရှင်းလင်းတင်ပြထားပါတယ်။
အသက်ကြီးသောသူဖြစ်ပါသည်ဆိုပြီးတော့ကိုကိုကိုဖော်ပြသွားခဲ့တဲ့တမန်တော်ကြီးရှင်ယောဟန်ဟာသူအလွန်ချစ်သောအသင်းတော်အတွက်တော်၎င်းသူလေးစားအသောယုံကြည်သူအမျိုးသမီးကြီးတဦးထံသို့တော်၎င်းသူဤပုဂ္ဂိုလ်ရေးစာတစောင်းအဖြစ်ပေးပို့လိုက်ပြီးတဲ့နောက်ဩဝါဒပြုနေရာကနေပြီးတော့အခန်းငယ်73ခုမြတ်သာပါဝင်တဲ့အခန်းကြီး1တခုတည်းသာပါဝင်သောရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ကိုစတင်ပြီးတော့ဩဝါဒပြုခဲ့တာဟာဖြင့်မနေ့ကဆိုရင်အခန်းကြီး3အထိကျွန်တော်တို့ရောက်ရှိခဲ့ကြပါပြီ။ဟုတ်ပါတယ်။ချစ်ချင်းမေတ္တာဤဩဝါဒလို့ကျွန်တော်တို့အားလုံးသတ်မှတ်ထားကြတဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အတွေ့ပို၍ပို၍အနှစ်သာရရရှိစွာနားလည်နိုင်စေမယ့်ကျမ်းတစုဖြစ်တယ်။ဝိညာဉ်ရေးအနှစ်သာရအင်အားအရာမှကျမ်းကတူတောင်းသလောက်အားကောင်းတဲ့အခုကျမ်းဒုတိယစာဆောင်ဟာဖြင့်ချစ်ချင်းမေတ္တာတော်သည်သမာတရားတော်၌သာလျှင်အခြေပြုထားခြင်းဖြစ်သည်။ထိုသမာတရားသည်လေအဘယ်မြည်သောအတိုင်းအတာအထိဖျားသခင်နှင့်ခရစ်တော်၏မိသားစုတို့အတွင်ကချစ်ချင်းမေတ္တာအထုံးအဖွဲ့အပေါ်မှလွှမ်းမိုးလျက်ရှိနေသည်ဆိုရတွေ့ကိုဒီသင်ခန်းစာရဲ့အစမှကတည်းကအခုလိုကျွန်တော်စတင်ကြားနာခဲ့ကြပြီဖြစ်ပါတယ်အသက်ကြီးသူသည်မြတ်သောသခင်မကို၎င်းသားသမီးတို့ကို၎င်းကြားလိုက်ပါ၏ငါတို့၌တည်၍ငါတို့တွင်အစင်မပြတ်ရှိလက်တန်သောသမာတရားကြောင့်ငါမှဆ၍တမာတရားကိုသိသောသူအပေါင်းတို့သည်သခင်မနှင့်သားသမီးတို့၌မှန်ကန်သောချစ်ချင်းမေတ္တာရှိပါ၏ခမည်းတော်ဖခင်ထံတော်က၎င်းခမည်းတော်ဤသားတော်ယေရှုခရစ်အထံက၎င်းတမာတရားမေတ္တာတရားနှင့်တကွဂျေစုဂယုနာငြိမ်သက်ခြင်းသည်သင်တို့၌ရှိပါစေသောတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဖျားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ဆိုရက်ဖျားသခင်ဤအနန္တကာလ၌ပင်တည်ခဲ့ပါသောချစ်ချင်းမေတ္တာတော်ဟာဖြင့်လူသားတို့ကိုဖန်ဆင်းပြီးတော့အဲ့ဒီလူသားတို့အပြစ်ဒုစရိုက်လောကသားများဖြစ်သွားရခြင်းကစပြီးတော့တနာချင်းဂယုနာတော်ကိုဖြစ်ပွားလာစေတယ်။အဲ့ဒီတနာချင်းဂယုနာတော်ဆိုရက်မာစီဆိုရက်တရားနဲ့အညီအပြစ်လူပေါင်းသားတို့ကိုကယ်တင်ရှင်ယေရှုတော်နဲ့ပတ်ရတော်မူပြန်တယ်။ဒါမဲ့ဒီအမှုတော်တို့ဟာတပါးရီသောသားတော်ကယ်တင်ရှင်သခင်ခရစ်တော်ကိုမြေပေါ်မှာဆေလွတ်၍ပြုခဲ့ရသောအမှုတော်သာဖြစ်တယ်။အပယိကမျှသာရှိသောအမှုမဟုတ်အပယိကပြု၍ရသောအမှုလည်းဘယ်လို့မှမဖြစ်နိုင်။ဖျားသခင်၏အတိုင်းအတာနှင့်သာရှုမြင်သုံးသပ်ရမည့်အမှုတော်ဆိုတဲ့အစဉ်စဉ်သောအမှုတော်ဖြစ်သည့်အကြောင်းတို့ကိုကျွန်တော်အကျယ်တဝင့်ဆင်ခြင်နှလုံးသွင်းခဲ့ကြပြီးဖြစ်ပါတယ်။ဟုတ်ပါတယ်။အဲ့ဒီလိုချစ်ချင်းမေတ္တာတော့အရှင်ရဲ့ကယ်တင်ခြင်းအမှုတော်ဆိုတာကိုအလေးနဲ့စဉ်းစားကြည့်မယ်ဆိုရင်ဖျားဖြစ်တော်မူသောအဖအီချစ်ချင်းသနာချင်းကယ်တင်ခြင်းဂယုနာယေရှုဆိုတဲ့သုံးနာညီတရိကံတစ်ခုကိုကျွန်တော်ကသင်္ချာနိကျပုံစံကြီးအသေးချယုံနေတင်ပြီးမယ်ထင်เสียဖြစ်တယ်။ဒါပေမဲ့ဒီတဲ့ပိုလွန်တဲ့ဝိညာဉ်ရေးသရုပ်ဟာနဲ့ဆိုင်စွာတည်ရှိနေတယ်။လူစားတိကိုခံယူစေခြင်းအသက်တော်ကိုစွန့်၍အသွေးတော်ဖြင့်ဆီကြောခြင်းစရက်ကဲတင်ခြင်းအမှုတို့သည်မြင့်မြင့်မြတ်မြတ်ဆောင်ရွက်ရာအမှုတော်များဖြစ်ကြရဲချစ်ချင်းမေတ္တာရှိတယ်ဒါကြောင့်ကဲတင်ခြင်းဖြစ်စေသတည်းဆိုပြီးတော့ပြင်ဆက်လက်အမှုမျိုးနဲ့ဖြစ်စေသတည်းပြီးစီးရခြင်းမဟုတ်တရားသဖြင့်စီရင်ရခြင်းအဖဖျားသခင်ဤသင်ရှင်းဖြောက်မှတ်တော်မူခြင်းဆိုတဲ့အချက်တွေ့ကိုပါဘယ်လို့မှချန်လှပ်ထားလို့ရနိုင်ပွဲမရှိဆိုတဲ့အကြောင်းတွေ့ကိုကျွန်တော်ဖော်ပြပေးခဲ့ပြီဖြစ်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တို့ရှင်ယောဟန်ဩဝါဒစာမှာကတော့လောကကမ္ဘာမြေကြီးကိုသခင်ဘလောက်အထိအတိုင်းအတာနဲ့ချစ်တယ်ဒီချစ်ချင်းမေတ္တာဟာသားတော်ကိုမြေပေါ်သို့စွန့်၍ကယ်တင်စေခြင်းအထိဖြစ်စေခဲ့တယ်ဆိုတာတွေကိုဖော်ပြပေးခဲ့ပြီနောက်ထပ်ကျွန်တော်အနေနဲ့ဒီအကြောင်းတရားတွေကိုဂဂနနလိလနိုင်ဖို့အတွက်ကတော့တမန်တော်ကြီးရှင်ပေါလုရဲ့ယောမဩဝါဒစာတဲက ဖော်ပြချက်တစ်ချက်ကိုကျွန်တော်တို့လေ့လာတိုက်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ဟုတ်ပါတယ်။ယောမဩဝါဒစာအခန်းကြီး3အငယ်16နဲ့20ဟာအခုလိုဆိုဖွဲ့ထားကြောင်းပါ။ပြည့်ညက်တရား၌ပါသမျှသောစကားတို့သည်ပြည့်ညက်တရားကိုခံရသောသူတို့နှင့်ဆက်ဆိုင်သည်ကိုငါတို့သိကြ၏။ထို့သောဖြစ်၍လောကီသားအပေါင်းတို့သည်စကားတခွန်းကိုမျှမပြောနိုင်ပေ။ဖျားသခင်ရှေ့တော်၌အပြစ်တင်သောသူဖြစ်ကြ၏။ထိုသို့ပြည့်ညတ်တရားသည်ဒုစရိုက်အပြစ်ကိုထင်ရှားစေသည်ဖြစ်သောကြောင့်ပြည့်ညတ်တရား၏အကျင့်အာဖြင့်ဘုရားသခင်ရှေ့တော်၌အဘယ်သူမျှဖြောက်မတ်ရသောမရောက်ရာမိတ်ဆွေဘယ်အမှုကိုကျူးလွန်မည်ဆိုရင်ဘယ်လိုအပြစ်ဒဏ်မျိုးကိုခံရမည်ဆရာဥပရိပြည့်ညတ်တို့၏သဘောတရားပဲအခုဆိုရင်ပြည့်ညတ်တော်တွေကိုဘုရားသခင်ချထားပေးခဲ့ပြီဇာတိပဂရိအာနေခြင်းရှိတဲ့လူသားတိုင်းတို့ဟာဘုရားသခင်ပြည့်ညတ်တော်တို့ကိုစံချိန်စံညွှန်းမိမိထိမ့်သိမ့်စောင့်ရှောက်ဖို့အတွက်ဘယ်လို့မှမဖြစ်နိုင်အဲ့ဒါနဲ့ပဲလူသားမှန်သရွေ့ဟာဒီပြည့်ညတ်တော်တွေကြောင့်အပြစ်ပို၍ပို၍ချင်ရှားလာရတယ်အဲ့ဒီအကျင့်တရားတွေအဖြစ်လေလူအချင်းချင်းကြားမှာလူသူတော်ကောင်းကြီးဖြစ်ပါတယ်ဆိုပြီးတော့ပြောခြင်းပြောခံရမယ်ဒါပေမဲ့အဲ့ဒီအပြစ်တွေမှကင်းစင်၍ဖြောက်မတ်ခြင်းဆိုတဲ့အဆင့်ကိုတော့ဘုရားသခင်ရှေ့တော်မှောက်မှာဘယ်လို့မှမရောက်နိုင်ဘူးတဲ့အဲ့ဒီလိုယောမဩဝါဒစာကဖော်ပြလိုက်တာပါအဲ့ဒီမှာတဲ့လုံးဝအုတ်သုံအပြစ်နဲ့ကင်းလွတ်ပြည့်ညတ်တော်ရဲ့အကျင့်လန်းတွေကိုယ်ကြိုးစားအားထုတ်မှုတွေနဲ့ဘယ်လို့မှမရနိုင်တဲ့ဖြောက်မှတ်ခြင်းဆိုတဲ့ဂျေဇုတော်ကိုဘယ်လို့ရယူနိုင်ပါသလဲဆိုတာကိုဆက်ပြီးတော့ယောမဩဝါဒစာဟာအခုလိုဖော်ပြပေးလိုက်ပြန်ပါလေယောမဩဝါဒစာအခန်းကြီး3ရဲ့အငယ်21 22နဲ့24တို့ကိုလေ့လာကြည့်ရှုစေခြင်းပါလေယခုမူကားပညာတိကျမ်းနှင့်အနာဂတ်တိကျမ်းတို့သည်သက်သေခံသည်နှင့်အညီပညာတရားနှင့်မဆက်ဆိုင်သောဘုရားသခင်၏ဖြောက်မှတ်ခြင်းတရားဒီဟုသောယေရှုခရစ်ကိုယုံကြည်ခြင်းအဖြစ်ယုံကြည်သောသူအပေါင်းတို့အဖို့ဖြစ်၍ထိုသူအပေါင်းတို့အပေါ်သို့ရောက်သောဘုရားသခင်၏ဖြောက်မှတ်ခြင်းတရားသည်ထင်ရှားခဲ့ပြီးခြားနာခြင်းအရှင်မရှိယေရှုခရစ်ရွေးနှုတ်တော်မူသောအဖြစ်အဖို့ကိုမပေးဘဲဘုရားသခင်၏ကြီးစွာသောကြောင့်ဖြောက်မတ်ရာသို့ရောက်ရကြ၏တဲ့အဲ့ဒီလိုသာဝရအသက်စုကျေးစုအတွေ့ကျွန်တော်ခံရတဲ့အပြစ်မှလွတ်ကင်းဖြောက်မတ်ခြင်းအခွင့်အရေးဆရာဟာကျွန်တော်အတွေ့ယုံကြည်ခြင်းနဲ့ပေးဆက်ရယူခံစားရတယ်အဲ့ဒီအခွင့်အရေးရယူပြီးဆိုရင်လေယခုဘဝနဲ့နောင်ကပ်ကာလနှစ်ဌာနစလုံးနဲ့ပတ်သက်တဲ့ဝမ်းမြောက်ခြင်းငြိမ့်သက်ခြင်းစတဲ့အံ့ဩဖွယ်စုကျေးစုမင်္ဂလာများဆက်လက်ခံစားရတယ်ဆရာကိုယောမဩဝါဒစာအခန်းကြီး9မှာဆက်လက်ပြီးတော့ကျွန်တော်တွေ့နိုင်ပါတယ်ဒီတဲ့ပို့ပြီးတော့အလွယ်တကူသဘောပေါက်နိုင်တာကတော့ကျွန်တော်ရဲ့နေ့တရူဝလူသဘာဝလောကရန်တရားတို့ကြားမှာပဲတန်ရှင်သောဝိညာဉ်တော်ရဲ့အင်အားနဲ့နောက်ထပ်လူသားတို့ရဲ့မြေဘဝခွန်အားတို့ကိုပါခံယူနိုင်သေးတယ်ဆိုတဲ့အချက်ဖြစ်ပါတယ်ဟုတ်ပါတယ်အဲ့ဒီယောမဩဝါဒစာအခန်းကြီး9ရဲ့အစပိုင်းတွေမှာဘယ်လိုဖော်ပြထားတယ်ဆိုတာကိုနားဆင်ကြည့်စီခြင်းပါတယ်ထို့ကြောင့်ငါတို့သည်ယုံကြည်ခြင်းရှိ၍ဖြောက်မတ်ရာသို့ရောက်ရင်ငါတို့သခင်ယေရှုခရစ်အားဖြင့်ဘုရားသခင်ရှိတော်၌ငြိမ်သက်ခြင်းကိုခံစားကြ၏ထိုကျေးဇူးတော်ကိုခံစားရသည့်အကြောင်းမှာယုံကြည်ခြင်းရှိ၍ထိုသခင်အားဖြင့်သာခံစားရသောအခွင့်ကိုရကြ၏သို့ဖြစ်၍ဘုရားသခင်၏ဘုန်းတော်ကိုမျှော်လင့်၍ဝါကျွားဝမ်းမြောက်ခြင်းရှိကြ၏ထိုမျှမကဒုက္ခဆင်းရဲခြင်းကိုခံ၍ဝါကျွားဝမ်းမြောက်ခြင်းရှိကြ၏အကြောင်းမူကားဒုက္ခဆင်းရဲခြင်းသည်သီးခံခြင်းကိုပြုစုတတ်၏သီးခံခြင်းသည်လည်းသက်သေထင်ရှားခြင်းကိုပြုစုတတ်၏သက်သေထင်ရှားခြင်းသည်လည်းမျှော်လင့်ခြင်းကိုပြုစုတတ်၏ထိုမျှော်လင့်ခြင်းသည်ရှက်ကြောက်เสียအကြောင်းနှင့်ကင်းလွတ်၏အဘယ်ကြောင့်ဤဟုမူကားငါတို့အားပေးတော်မူသောသန့်ရှင်းသောဝိညာဉ်တော်သည်ဘုရားသခင်၏မေတ္တာတော်ကိုငါတို့စိတ်နှလုံးထဲသို့သွန်လောင်းတော်မူ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကတိရှင်သခင်ခရစ်တော်ဤချစ်ချင်းမြတ်တာတော်အဖြစ်သာဝရအသက်စုယေရှုကိုခံယူရသူတို့ရဲ့အသက်တာတွေဟာဘလောက်အထိမြင့်မြတ်ခြင်းရှိတယ်။ထေဝါခံရတဲ့အကျိုးများနဲ့ဘလောက်တောင်မှပြည့်စုံတယ်ဆိုတာကိုကျွန်တော်ရှင်းနေအောင်ပြရပါပြီ။ဒီချစ်ချင်းမြတ်တာတော်ဟာလေကျွန်တော်မိတ်ဆွေတို့ယုံကြည်သူအသင်းတော်။တနည်းအားဖြင့်အဖအီအိမ်တော်သူအိမ်တော်သားများဤဆောင်ရာလက္ခဏာထင်ဟပ်ဖော်ပြရာအသွင်သဏ္ဍာန်လန်းစွင့်နေသောအောင်တကွန်များဆိုပြီးတော့ကျွန်တော်ဘယ်လိုပဲဂုံတင်ပြီးတော့အမျိုးမျိုးအဖုံဖုံတညာပြုလို့ရနိုင်တယ်လို့ဆိုရမယ်ရှေ့ဆုံးတန်းကအထင်းအမှတ်လက္ခဏာကြီးဖြစ်လာပါတယ်တစ်ချိန်တည်းမှာယင်းချစ်ချင်းမြတ်တာသည်အပကြီးကမဟုတ် ပရမတ္တသစ္စာတရားဆိုတဲ့အဖဖရာသခင်သမာတရားလမ်းကြောင်းကြီးပေါ်မှာသာအခြေတည်ရမည်အကန့်အသတ်ရှိရမည်ထိမ့်ညီခြင်းရှိရမည်ဆိုတဲ့အချက်တွေးကိုအခုဩဝါဒစာဟာဖော်ပြပေးနေပါလေမိတ်ဆွေအပေါင်းတို့ဒီကနေ့အဖို့ကျွန်တော်တို့ဆက်ရအောင်မယ့်အပိုင်းကတော့ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ရဲ့တခုတည်းသောအခန်းကြီးတဲကအငယ်၄ပဲဖြစ်ကြောင်းပါငါတို့သည်ခမည်းတော်ဖရာထံ၌ပြည့်ညတ်တော်ကိုခံရသည့်အတိုင်းသင်ဤသားသမီးအချို့တို့သည်သမာတရား၌ကျင်လည်၍နေသည်ကိုငါတွေ့သောအခါအလွန်ဝမ်းမြောက်ခြင်းရှိ၏တဲ့ငါတို့ဆိုတဲ့အချက်အလက်ပါဝင်လာပါလေအဖိုးအိုကြီးရှင်ယောဟန်နဲ့အတူစုယုံရောက်ရှိနေတဲ့အခြားသောတမန်တော်များယုံကြည်သူရှေးသင်ရှင်သူများဟာအခုဆုံးမဩဝါဒကိုတူပြိုင်စဉ်စားချင့်ချိန်နေကြတယ်။ဝိညာဉ်တော်လမ်းပြခြင်းကိုခံယူပြီးတော့အဓိကအားဖြင့်ကတော့တမန်တော်ကြီးကိုယ်တိုင်ဥဆောင်ရေးသားပြုစုနေခြင်းလို့ကျွန်တော်အောက်မေ့မိပါတယ်။ငါတို့သည်ခမည်းတော်ထံ၌ပြည့်ညတ်တော်ကိုခံရသည့်အတိုင်းတဲ့အလွန်နှက်ဆိုင်တဲ့ဖော်ပြချက်အလွန်ကြဲပြန့်တဲ့တင်စားချက်အလေးနဲ့ပြုရမယ့်အချက်လို့ကျွန်တော်ဆိုခြင်းပါတယ်။ငါတို့သည်ခမည်းတော်ထံ၌ပြည့်ညတ်တော်ကိုခံရသည့်အတိုင်းတဲ့မိတ်ဆွေတို့တမန်တော်ကြီးရှင်ယောဟန်ဟာခရစ်တော်နှင့်အလွန်နီးကပ်စွာလိုက်ပါခဲ့ရသောတပည့်တော်တူဖြစ်ခဲ့ပါ रे ခရစ်တော်နှင့်ဘလောက်နီးစပ်ပြီးတော့ဘလောက်အထိပြည့်ညတ်တော်တို့ကိုခံယူခဲ့ရတယ်ဆရာကတော့ကျွန်တော်ဟာရှင်ယောဟန်ဩဝါဒတို့ရဲ့အစမှကတည်းကသိခဲ့ရပြီးသားလည်းဖြစ်ပါ रे ဟုတ်ပါ रे ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အစပိုင်းကိုပြန်ပြီးတော့လေ့လာကြည့်ပါရှိဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ပြီးခဲ့သောအရာသည်ဟုသောအသက်ရှင်သောနှုတ်ကပတ်တော်တို့နှင့်ဆိုင်သောအရာတို့ကိုသင်တို့အားပြသကြ၏ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုသာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏ရှင်းနေတာပါပဲเนาะအဲ့ဒီတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့သင်ရှင်သောဝိညာဉ်တော်ကိုခံစားနားလည်ရတဲ့နေရာမှာကတော့ရှင်ယောဟန်ရှင်ပေတရုရှင်ယာကုပ်စတဲ့ပုံကိုယ်တွေဟာပါရဂူမြောက်လောက်အောင်ပဲဖြစ်မှာသိကြတယ်သူတို့ရဲ့အသက်တာတွေအကုန်လုံးဟာခရစ်တော်ဤဗြိဉျင်သစ်ဖြစ်သောပြည့်ညတ်တော်သစ်များရဲ့ဥဆောင်လမ်းပြအဆင့်ကအသက်တာတွေပဲဆိုတာဟာလေပြောနေစရာလိုလိမ့်မယ်မထင်ပါဘူးဒါပေမဲ့เนาะသူတို့လိုတိုက်ရိုက်နီလန်းအဖြစ်သခင်ကိုမချိရမတွေ့ရဘူးကဲ့သူသခင်အသက်တော်ထင်ရှားလူသားဘဝမှာတုန်းကဆိုရင်သခင်ကိုတောင်မှအမုန်းကြီးမုန်းခဲ့ဘူးသူတမန်တော်ကြီးရှင်ပေါလုကိုလည်းသွားပြီးတော့ပေါ်သေးသေးမထင်ကြနဲ့ဓမ္မသက်မျိုးဆိုတဲ့အခုစီးရီးယားနိုင်ငံရဲ့မြို့တော်ကြီးနားမှာဝိညာဉ်တော်ရဲ့အုပ်ဖန်းခြင်းကိုခံရပြီးကလေးကပြောင်းလဲပြီးတော့သွားလိုက်တာဟာလေအမခန့်လိလိအံ့ဩပွေသောပြောင်းလဲခြင်းကြီးပဲဆိုတာကိုကျွန်တော်တို့တွေ့ရတယ်ဒီအကြောင်းတွေကိုကျွန်တော်တို့အလေးအနက်စဉ်းစားလိုက်ရင်လူသားတဦးစီရဲ့နှလုံးသားမှာကိုကသမာတရားဖြစ်တဲ့သစ္စာတရားကိုသာတန်ဖိုးထားဖို့လိုတယ်။အလင်းတရားကိုသိကျင်မြင်ကျင်စိတ်နဲ့ရှားဖွေကျင်တဲ့စိတ်ဓာတ်အရင်းခံရှိကိုရှိကြရလိမ့်မယ်ဆိုတဲ့အချက်တွေကိုဒီအပိုင်းကလေးမှာကျွန်တော်တို့နားလည်စီပါတယ်။ခရစ်တော်ကိုမြင်ပင်မမြင်ဘူးတော့လေဝိညာဉ်တော်၌အသက်မွေးဖွားခြင်းခံရသူအပေါင်းတို့ဟာလေထိုသခင်ဤချစ်ခြင်းမေတ္တာ၌တည်၍ဘုံတော်ကိုထင်ရှားစေနိုင်တာပဲအသက်တာဟာယူပစ်တယ်လို့ပြောင်းလဲသွားရစမြဲပဲဆရာတွေ့ကိုရှင်ပေတရုကိုတော်တိုင်အားပေးဖို့ပြခဲ့တာရှိပါသေးတယ်ဒါကိုရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1ရဲ့အငယ်၈နဲ့၉မှာအခုလို့တွေ့မြင်ရခြင်းပါထိုသခင်ကိုသင်တို့သည်မမြင်ဘူးတော်လဲချစ်ကြ၏ယခုမှလည်းမမြင်ပဲလျက်ယုံကြည်သောအဖြစ်ဘုံအသရေနှင့်ဆက်ဆိုင်သောပြော၍မမိနိုင်သောရှင်လန်းခြင်းစိတ်နှင့်ဝမ်းမြောက်ကြသည်ဖြစ်၍စိတ်ဝိညာဉ်ကိုကဲ့တင်ခြင်းတည်းဟုသောယုံကြည်ခြင်း၏အကျိုးကိုခံရကြ၏တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ခမညာအဲ့ဒီလိုကဲ့တင်ခြင်းသခင်ခရစ်တော်၏ဝိညာဉ်တော်သွန်သင်သည့်အတိုင်းစိုက်လိုက်မတ်တပ်အသက်ရှင်ခြင်းယုံကြည်ခြင်း၌တည်ကြည်ခြင်းရှိသူတမန်တော်ကြီးရှင်ယောဟန်နှင့်တကားရှေးသန့်ရှင်သူတို့ဟာမြတ်သောသခင်မလို့ဖော်ပြတဲ့ယုံကြည်သူအမျိုးသမီးကြီးရဲ့အိမ်တောင်တစ်ခုကိုဖြစ်စေယုံကြည်သူအသင်းတော်တစ်ခုနဲ့အသင်းတော်ဝင်သားသမီးယုံကြည်သူအပေါင်းတို့ကိုဖြစ်စေမောင်တို့မေတို့အနည်းဖြင့်တမာတရား၌ကျင်လည်နေသည်ကိုငါတွေ့ရသဖြင့်အလွန်ဝမ်းမြောက်ပါ၏တဲ့ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်5ယခုတွင်ပြည့်ညတ်တော်သစ်ကိုမရေးဘဲလျှင် ငါတို့၌ရှေးဥစွာကပင်ရှိသောပြည့်ညတ်တော်ကိုရည်ထား၍သခင်မာအချင်းချင်းချစ်ချင်းမြတ်တာရှိကြဂုံအံ့ဟုငါတောင်းပန်၏တဲ့ရှေးဥစွာကပင်ရှိသောပြည့်ညတ်တော်ကိုရည်ထား၍တဲ့ဒါဘယ်ရှေးဥစွာကိုဆိုလိုပါသလဲကဘာဥကာလကိုဆိုလိုပါသလားမောရှိခေတ်ပြည့်ညတ်တော်တွေလားမဟုတ်ပါဘူးခရစ်တော်၏ပရိညင်သစ်ပဲဖြစ်ပါတယ်ငါကိုချစ်လျင်ငါပြည့်ညတ်တော်ကိုစောင့်ရှောက်တော်ဆိုရက်ပရိညင်သစ်နှင့်ဆိုင်သောပြည့်ညတ်တော်များသာဖြစ်ပါလေ။ဒါကိုရှင်ယောခရစ်ဝင်ကျမ်းအခန်းကြီး14အငယ်15မှာကျွန်တော်တို့အခုလိုပြန်တွေ့နိုင်ပါလေ။တခါအဲ့ဒီကျမ်းရဲ့အငယ်27ကြတော့အခုလိုဆက်လက်ဖော်ပြပေးလိုက်ပြန်ပါလေ။ဟုတ်ပါတယ်။အဲ့ဒီရှင်ယောခရစ်ဝင်ကျမ်းရဲ့အခန်းကြီး14အငယ်15နဲ့27ကိုပေါင်းစုပြီးတော့လေ့လာကြည့်ပါ။ငါကိုချစ်လျင်ငါပြည့်ညတ်တော်ကိုဆောင်လျှောက်ကြလောငါပြည့်ညတ်တူကိုရ၍ဆောင်လျှောက်တော်သူသည်ငါကိုချစ်တော်သူဖြစ်၏ငါကိုချစ်တော်သူကိုငါခမည်းတော်သည်ချစ်တော်မူမည်ငါသည်လည်းထိုသူကိုချစ်၍သူအားကိုယ်တိုင်ထင်ရှားမည်ဟုမိန့်တော်မူ၏တဲ့ဒါရင်မကပြပါဘူးနော်အဲ့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းမှာပဲအခန်းကြီး73အငယ်34နဲ့35အရာခရစ်တော်၏ချစ်ချင်းကိုခံယူသူတို့ဟာအချင်းချင်းချစ်ကြရမည်ဒီချစ်ချင်းမြတ်တာအားဖြင့်လေသူ့ရဲ့တပည့်များသူ့ကိုယုံကြည်သူများအဖြစ်ဘုန်းတော်ကိုထင်ရှားစေမည်ဆိုတာကိုကယ်တင်ရှင်ကိုတော်တိုင်ဖော်ပြပြောဆိုခဲ့ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး73အငယ်34နဲ့35သင်တို့သည်အချင်းချင်းတယောက်ကိုတယောက်ချစ်ကြလော့ငါသည်သင်တို့ကိုချစ်သည်နိတုအချင်းချင်းချစ်ကြလော့ဟုပြည့်ညတ်သစ်ကိုငါပေး၏သင်တို့သည်အချင်းချင်းချစ်ကြလျင်လူအပေါင်းတို့သည်ထိုမြစ်တာကိုထောက်၍သင်တို့သည်ငါ၏တပည့်ဖြစ်သည်ကိုသိရကြလိမ့်မည်ဟုမိန့်တော်မူ၏တဲ့မှန်ပါ रे မိတ်ဆွေအပေါင်းတို့တမန်တော်အတိုင်းလိုက်နာခြင်းရဲ့ချစ်ချင်းမြစ်တာတော်ကိုစောက်တည်မှုရဲ့ကိုနှစ်ဖက်မျှတစွာနားလည်ဖို့ရန်အတွက်ရှင်ယောဟန်ဩဝါဒစာတို့ဟာဖော်ပြနေပါ रे ဒီကနေ့ကျွန်တော်တို့ယုံကြည်သူအသင်းတော်တွေမှလည်းဒီအဆုံးအမဟာအလွန်ခက်မှီစေဖြစ်တယ်လို့ကျွန်တော်ဆိုချင်ပါ रे သမတရားလမ်းကိုလျှောက်၍အချင်းချင်းချစ်ချင်းမြတ်တာနှင့်ထုံးဖွဲ့သောအသင်းတော်များဖြစ်ဖို့ရန်အလွန်အလွန်အရေးကြီးတဲ့အချိန်အခါကိုရောက်နေပြီလို့တင်ပြလိုက်ပါရစေ။သခင်မာအချင်းချင်းချစ်ချင်းမြတ်တာရှိကြဂုံအံ့ဟုငါတောင်းပန်၏တဲ့။ကြည်စမ်းချစ်ချင်းမြတ်တာဆိုရကိုသမတရားနဲ့ထိမ့်ညှိရမယ်။ဘောင်းအကက်အသက်ရှိရမယ်လို့ပြောထားပြီးတဲ့နောက်မိဆာဝါရဆိုတဲ့ခရစ်တော်ကိုဆန့်ကျင်သူစာရန်အဝွန်အဝိုင်းကြီးကိုတော့ချစ်ဖို့မလိုဘူးမချစ်ရဘူးတနည်းအားဖြင့်အမှောင်ဆိုးမှုသောလောကကြီးကိုမချစ်ရဘူးလို့ကျွန်တော်ကဆွဲယူဖော်ပြနေတဲ့အချိန်ဘယ်လိုလဲကိုယ်ရန်သူတွေမွတ်သိရင်တောင်မှကိုကလှုပ်ကြွေးရအောင်မယ်အပြစ်လွတ်ရအောင်မယ်ပါတဖက်ကိုရိုက်ရင်တောင်မှကြံတဖက်ကိုလှည့်ပေးရအောင်မယ်ခရီးတတိုင်းသွားဆိုရင်နှစ်တိုင်းသွားပေးရမယ်လို့ခရစ်တော်သင်ပေးထားတဲ့မေတ္တာစိတ်နဲ့ဆန့်ကျင်နေတာလားဆိုပြီးတော့မေးလာကြမယ်ဆိုပါတော့ဘယ်နဲ့လှုပ်ကြမတုံးဝိယောဒီလူခေါ်တဲ့ဆန့်ကျင်ဘက်သဘောမျိုးတွက်ပြီးတော့ဝေပန်တိုက်ခိုက်မှုတွေတောင်ဖြစ်ကောင်းဖြစ်လာကြမယ်လို့ကျွန်တော်ကတော့အခုအပိုင်းမှာ၄နှစ်စွာစဉ်းစားမိပါတယ်အချိန်အနည်းအချိန်အခါချင်းအရှင်းမတူညီပါဘူးမိတ်ဆွေခရစ်တော်ရဲ့တောင်ပေါ်ဒေသနာဆရာဟာကောင်းကင်နိုင်ငံတော်ဆိုတဲ့အဆင့်အတန်းသတ်မှတ်ချက်နဲ့ကိုက်ညှိ၍ပေါ်ပြသောဒေသနာတော်ဖြစ်တယ်ဘုရားသခင်ရှေးကာလကချမှတ်ခဲ့တဲ့ပြည့်ညတ်ချက်တို့ဟာလူသားအပေါင်းတို့ရဲ့အာနယ်ချက်လူသားအပေါင်းတို့အဖို့အပြစ်ရှိကြောင်းကိုကြေးမုံမှန်ချက်များသဖွယ်ပို့ပြီးတော့မိမောင်းထို့ဖော်ပြနေသလိုအဲ့ဒီပြည့်ညတ်တော်တို့ရဲ့အနှစ်သာရအဖဖျားသခင်သိစေခြင်းသောကောင်းကင်နိုင်ငံတော်ရဲ့စံချိန်စံညွန့်အတိုင်းခရစ်တော်ဖော်ပြပေးလိုက်တဲ့ကောင်းကင်နိုင်ငံတော်တရားဟာအလွန်မြင့်လွန်းအားကြီးတဲ့တောင်ပေါ်ဒေသနာသာလျှင်ဖြစ်ပါတယ်ဒီဒေသနာကိုခရစ်တော်ဖော်ပြခြင်းဆရာဟာလေအပြစ်သားလူသားတို့ကိုယ်ဇာတိပဂရိအာနေချက်ကိုကိုယ်တိုင်ပို့၍သိနာလေရန်ကယ်တင်ရှင်သခင်ခရစ်တော်နှင့်ပို့၍အသက်ရှင်သန်ဖို့ရန်တွန်းအားပေးသောဒေသနာများသာဖြစ်ခဲ့ပါကြောင်းကိုကျွန်တော်သက်ဆိုင်ရာသင်ခန်းစာတွေမှာရှင်းလင်းတင်ပြခဲ့ပြီးပြီဖြစ်ပါ रे မိတ်ဆွေအပေါင်းတို့အခုဆိုရင်အချင်းချင်းချစ်ဖို့ရန်ငါတောင်းပန်၏တဲ့ယန်သူကိုချစ်ဖို့ဆိုတာကိုအသာထားနော်ယုံကြည်သူအချင်းချင်းကိုချစ်ဖို့ကိုတောင်းမှမနည်းအားပြုရမယ်လူသဘာဝတောင်းပန်ယူရတဲ့လူသဘာဝဆရာဟာရှင်းနေအောင်ပေါ်နေတာပဲမဟုတ်ဘူးလားဟုတ်ပါတယ်တမန်တော်ဒီဟူသောနှုတ်ကပတ်တော်အသက်လန်းခရီးရဲ့အပေါ်မှာရှောက်သွားနေတယ်ဆိုတဲ့ကြားကပဲ အဲ့ဒီအသက်လမ်းနဲ့အကျွင့်မဲ့သက်ဆိုင်တဲ့ချစ်ချင်းမေတ္တာအရာမှာချုံငဲ့နေတတ်ပါသောလူသဘာဝဆိုတာဟာရှင်းနေအောင်ပေါ်လွင်နေပါပြီ။ဒါကြောင့်မို့လဲခက်ခဲနေနေခြင်းရှိတဲ့ခရစ်တော်ဤသမာတရားကိုချစ်ချင်းမေတ္တာဒီဟုသောလက်တွေ့အကျင့်တရားနဲ့ဆက်ဆက်ကျင့်သုံးဖို့ရန်လမ်းညွှန်ချက်တစ်ခုကိုအခုအငယ်6ဟာဆက်လက်ဖော်ပြပေးသွားတော့မှာဖြစ်ပါတယ်။ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်6ပညာတော်တို့အတိုင်းကျင့်ဆောင်ခြင်းအရာသည်ချစ်ရာရောက်၏သင်တို့သည်ပညာတော်နှင့်အညီကျင့်မည်အကြောင်းရှေးဥစွာကပင်သင်တို့ကြားရသည်အတိုင်းပညာတော်သည်ထိုသို့သောသဘောရှိ၏အမှန်ကတော့ငါကိုချစ်ရင်ငါပညာတော်ကိုစောင့်တော်ဆရာကိုအဲ့ဒီပုံစံကိုပဲတမျိုးတပါသာချပေးလိုက်ပြန်ခြင်းလို့ကျွန်တော်ခံယူပါတယ်ပညာတော်တို့ဆိုတော့ဓမ္မဟောင်းသမားတွေအနေနဲ့ကတော့ရှေးခေတ်ပညတ်တော်တွေကိုကြည့်သွားပြီးမြင်အောင်ကြမယ်လို့ကျွန်တော်ထင်ပါတယ်။မြင်အောင်ကြပါရပါတယ်။တခုပဲအရေးကြီးတာကတော့ပညတ်တော်ဆိုတာဟာအများနားလေရင်ပါနေတဲ့ပညတ်တော်၁၀ပါးတော့မကပါဘူးနော်။ထွတ်မြောက်ရာကျမ်းကစပြီးချထားပေးလိုက်တဲ့ပညတ်တော်တွေဆိုတာဟာရေတွက်လို့တောင်မှကုန်နိုင်ပွဲအရှင်းမရှိပါဘူး။ဒါကိုကျွန်တော်တို့သိထားဖို့လိုတယ်။ဒါအပြင်ပညတ်သဘောမလုံမနေရဆိုပြီးတော့မချမှတ်တဲ့တိုင်အောင်ပါအဖဖျားဖခင်နှစ်ချိုက်လူလာသည့်အလိုတော်စရာတွေဟာလေနှုတ်ကပတ်တော်မှမရေမတွက်နိုင်အောင်ပါဝင်နေပါသေးတယ်။ဒါကြောင့်လေပြည့်ညတ်တော်တို့သည်သမာကျမ်းစာများကြီးဖြစ်သည်မှန်တော်လေ။နှုတ်ကပတ်တော်သမာတရားဟူသည်ပြည့်ညတ်တော်များမကသည်ဖျားသခင်၏အလိုတော်များဆန္ဒများဖြစ်သည်။ဖျားသခင်၏အသက်ပေး၍ပြုစုစေသောကျမ်းစာများအလုံးစုပေါင်း၍ပါဝင်နေသောနှုတ်ကပတ်တော်သာဖြစ်သည်ဆိုရကိုကျွန်တော်ရှင်းလင်းပြတ်သားစွာဖော်ပြပေးခဲ့ပြီးပါပြီ။တခါပြန်ပြောပြရစီပညတ်တော်တို့သည်သမာကျမ်းစာများဖြစ်တော်လေ။သမာကျမ်းစာသို့မဟုတ်သမာတရားဟူသည်ပညတ်တော်များမကသည့်ဘုရားသခင်၏အလိုတော်များအကျုံးဝင်လျက်ရှိသည်။ရှင်းပါတယ်နော်။မိတ်ဆွေအပေါင်းတို့မောရှိခေတ်မှချမှတ်ခဲ့တဲ့ပညတ်တော်၁၀ပါးအကြောင်းကိုပြန်ပြီးတော့အသေးစိတ်စဉ်းစားကြည့်ပါလူအဖွဲ့အစည်းတစ်ခုကိုအုပ်ချုပ်နိုင်ဖို့အတွက်ဓမ္မဆက်အာဏာများဖြစ်တယ်။အဲ့ဒီပြည်ညတ်တော်တွေတဲကအသွေးနှင့်ရစ်ပူဇော်ခြင်းဆိုသည်မှာအပြည့်အဖို့အခအတွက်ခရစ်တော်၏အသွေးတော်နှင့်ရွေးချယ်ရန်လိုအပ်ကြောင်းကိုမိမောင်းထိုးဖော်ပြရာပူဇော်ခြင်းတို့သာဖြစ်တယ်။အကယ်စင်စစ်ဘုရားသခင်၏စကားတော်ကိုနားထောင်ခြင်းနဲ့အလိုတော်ကိုလိုက်နာခြင်းသာလျှင်အနှစ်ချုပ်လိုအပ်ချက်ဖြစ်တယ်ဆရာတွေကိုကျွန်တော်ရှင်းလင်းပြသစွာဖော်ပြပေးခဲ့ပြီးပါပြီ။မိတ်ဆွေအပေါင်းတို့ခရစ်တော်၏အသွေးတော်နှင့်ရွေးချယ်သောကယ်တင်ရှင်တရားဆရာကတော့ရှေးဟောင်းကာလ၏မြေကြီးသားလူအဖွဲ့အစည်းကိုကြက်မှတ်တဲ့ဥပရေသပုံစံကိုပယ်လိုက်ပြီးတဲ့နောက်ကောင်းကင်နှင့်မြေကြီးကိုပုံမနီးကပ်လာစေသောတရားသစ်လို့ကျွန်တော်သေုပ်ဖော်နိုင်ကြပါလိမ့်မယ်ခရစ်တော်အားဖြင့်ပြုပြင်တော်မူသောအသက်ရှင်ခြင်းတရားဖြစ်တယ်အလွန်ကျေးဇူးကြီးလာတဲ့ဝမ်းမြောက်ဖွယ်သောဧဝံဂေလိတရားပါဒါကိုကယ်တင်ရှင်သခင်ခရစ်တော်ဟာကားတိုင်းတရားအဖြစ်ချထားပေးခဲ့ပြီးတဲ့နောက်ကျွန်တော်တို့အတွက်သူ့ရဲ့သင်ရှင်းသောဝိညာဉ်တော်အဖြစ်ကျွန်တော်တို့လူအဖွဲ့အစည်းကိုထိန်းချောင်းဖို့ရန်ကြိုးစားပြုထားပါတယ်။ကျွန်တော်တို့အနေနဲ့သူ့ရဲ့အသစ်သောပြည့်ညက်တော်များအတိုင်းစောင့်ရှောက်ပြီးတော့သူလိုလားတဲ့အတိုင်းအချင်းချင်းချစ်ချင်းမြတ်တာနဲ့အသက်ရှင်သွားကြဖို့အထူးပင်လိုအပ်လျက်ရှိကြောင်းကိုဒီဩဝါဒစာဟာဖော်ပြပေးလိုက်ပါတယ်။ဤကုန်းချုပ်အနေနဲ့ကတော့အချင်းချင်းချစ်ကြလို့ဆိုတဲ့ယုံကြည်သူအသင်းတော်အတွင်ချစ်ချင်းမြတ်တာနဲ့အချင်းချင်းချစ်ချင်းမြတ်တာပြသခြင်းခရစ်တော်၌တလုံးတဝတည်းတည်မီနေခြင်းဆရာဟာတမန်တရား၏အောက်မှာအလွန်အရေးတကြီးလိုအပ်တဲ့တရားတော်ဖြစ်တယ်။တမန်တရားနှင့်လွတ်၍နေသောချစ်ခြင်းမဟုတ်ခရစ်တော်၌မတည်သောမြတ်တာသဘောကိုမဆိုလိုအမှောင်လောကကညှိတွေစေသောတန်ရုံးစဉ်အရှင်မဟုတ်အသက်ရှင်ခြင်းတရားနှင့်ဆက်ဆက်နေသောမဟာချစ်ခြင်းဖြစ်ပါれ။ဒီချစ်ခြင်းမြတ်တာတော်အပြင်လည်းကနဦးအသင်းတော်အပေါင်းတို့ဟာအလွန်ရက်စက်ကြမ်းကြုတ်တဲ့ရောမအင်ပါယာအတွင်အမြင့်ဆွဲတည်တံ့ခဲ့ရုံမျှမကအနှစ်2000ရှိပြီဖြစ်တဲ့လူသမိုင်းခရီးကြမ်းကြီးအတွင်မှာအလင်းတရားကိုဖော်ပြပြီးတော့အောင်မြင်စွာအဆင့်ဆင့်တည်ဆောက်ခဲ့ကြပါတယ်။ကားတိုင်းတော်၌ခရစ်တော်၏အသေးခံတော်မူခြင်းအပြင်ဖြစ်တည်တိုးတက်လာခဲ့ရသောဝမ်းမြောက်ဖွယ်ကယ်တင်ရှင်ယေရှုတော်ဟာကမ္ဘာတစ်ခုမိသားစုရဲ့သုံးပုံတစ်ပုံမကတို့ရဲ့လက်တွေ့ခံစားရတရားဖြစ်လာခဲ့ပါတယ်။ဒီ lesson ကမြတ်တာတာဝန်ကိုကျွန်တော်မျက်မှောက်ခဲ့အသင်းတော်သူအသင်းတော်သားအပေါင်းတို့ဟာအဖဖျားသခင်ပေးအပ်လိုက်သောတာဝန်အဖြစ်ထမ်းရွက်ကြရမယ်။ဒါဟာသမာတရားပဲဖြစ်တယ်လို့ကြင်ပြလိုက်ရပါတယ်။ဓမ္မတိချင်းအမှတ်စဉ်366မှာကြည့်မယ်ဆိုရင် တပည့်တော်တို့ဤချစ်ချင်းဆိုတဲ့တခြင်းကိုတွေ့နိုင်ပါ रे တပည့်တော်ချစ်ချင်းသည်ညီအကိုချင်း၌တည်ဝိညာဉ်သဘောညီညွတ်အစဉ်ဖြတ်ပုံ၌ကဲ့သို့တည်အဖအီပလင်တော်ရှိအလိုများလိုက်လျှောက်နိုင်ပြီငြိမ်သက်ချင်းခွင့်အစဉ်ရှာတွေ့ဂုံတော်ကိုချီးမွမ်းလေတပည့်တော်တို့သည်ကဝန်ချင်းချင်းတို့ကိုဆောင်ရွက်အချင်းချင်းပို့ကျင့်ဖန်များစွာကျင်နာသောမျက်ရည်ထွေတဲ့သမာတရားနှင့်ညီညွတ်သောချစ်ချင်းမေတ္တာကိုဆောင်ကျင့်၍အပြည့်မှောင်လောကကိုဖြိုခွင်းကြပါစုခမည်းတော်ဖခင်ထံတော်က၎င်းခမည်းတော်ဤသားတော်ယေရှုခရစ်အထံက၎င်းသမာတရားမေတ္တာတရားနှင့်တကွကျေးဇူးဂရုဏာညီသက်ချင်းသည်သင်တို့၌ရှိပါစေသော
ဒေါက်တာထွန်းမြတ်ဤစီစဉ်တင်ဆက်တဲ့တင်ပြတော်သမာကျမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်ခန်းကြီး7အခန်းငယ်9နဲ့8ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။